ရှမသဲခရစ်ခရင်25အငယ်1မှ5ထိုအခါကောင်းကင်နိုင်ငံတော်ဒီကမင်္ဂလာဆောင်လူလင်ကိုခီးဥကြူပြုအပ်သောငါမိခွက်ကိုကန်ယူ၍ထွက်သွားသောသူတို့သမီးတစ်ကြိမ်နှင့်တူ၏ထိုသူတို့သမီးတို့တွင်၅ယောက်သည်ပညာသည်ရှိကြ၏၅ယောက်မူကားအမိုက်ဖြစ်ကြ၏မိုက်သောသူတို့သည်မိခွက်တို့ကိုသာယူ၍စီကိုမယူကြပညာသည်ရှိသောသူတို့မူကားမိခွက်နှင့်တကွဘူး၌ပါသောစီကိုလည်းယူကြ၏မင်္ဂလာဆောင်လူလင်သည်မလာဘဲနေစဉ်ထိုသူတို့သမီးအပေါင်းတို့သည်ငှက်၍အိပ်ပျော်ကြ၏အငယ်6မှ73တန်းကောင်ရံ၌ကြည်ပါမင်္ဂလာဆောင်လူလင်သည်လာပြီးခီးဥကြူပြုခြင်းကထွက်သွားကြကုန်ဟုကြွေးကြော်လင်ထိုသူတို့သမီးအပေါင်းတို့သည်ထား၍မိခွက်များကိုပြင်ဆင်ကြ၏မိုက်သောသူတို့ကငါတို့စီမီသေးပါပြီတင်တို့စီကိုအနှဲငယ်ပေးပါဟုပညာရှိသောသူတို့အားတောင်းကြ၏ပညာရှိသောသူတို့ကလည်းတင်တို့အဖို့နှင့်ငါတို့အဖို့စီမလောက်ထို့ကြောင့်စီရောက်သောသူရှိရသို့တွား၍ကိုသုံးဖို့ဝယ်လင်တာ၍ကောင်းသည်ဟုပြန်ပြောကြ၏ထိုသူတို့သည်စီဝယ်တွားသည့်အချိန်ခိုင်မင်္ဂလာဆောင်လူလင်သည်လာ၍အသင့်ရှိသောသူတို့သမီးတို့သည်လူလင်နှင့်အတူပွဲသို့ဝင်ကြပြီလင်တကားကိုပိတ်ထား၏ထို့နောက်ကျွင်းသောသူတို့သမီးတို့သည်လာ၍အရှင်အရှင်ကျွန်မတို့အားတကားကိုဖွင့်ပါဟုတောင်းလျှောက်ကြသောအရှင်ကလည်းငါအမှန်ဆိုဒီကားတင်တို့ကိုငါမသိဟုပြန်ပြောလေ၏တို့ဖြစ်၍လူသားသည်ကြွလန်အံ့သောနေ့ရက်အချိန်တိုင်းကိုတင်တို့သည်မသိသောကြောင့်စောင့်နေကြလောအငယ်၁၄မှဆရှိဥပမာကလူတူသည်အခြားသောပြည်သို့သွားမည်ဟုအကြံရှိလျက်မိမိငယ်သားတို့ကိုခေါ်၍မိမိဥစ္စာများကိုအပ်ပေ၏သူတို့သည်အတီးအီးအစွမ်းတတ္တိရှိသည့်အတိုင်းတူး၌ငွေအခွက်90တူး၌အခွက်20တအူး၌အခွက်30ကိုအပ်ပေးပြီးမှချက်ချင်းသွားလေ၏အခွက်90ကိုခံတော်သူသည်သွား၍ကုန်သွယ်ခြင်းကိုပြုသည်ဖြင့်အခြားသောအခွက်90ကိုအမြတ်ရလေ၏ထိုနည်းသူအခွက်20ကိုခံတော်သူသည်လည်းအခြားသောအခွက်20ကိုအမျက်ရလေ၏အခွက်30ကိုခံတော်သူမူကားတွား၍မြေ၌တွင်တူးပြီးလင်အရှင်ဤငွေကိုဖွဲ့ထားလေ၏အငယ်19မှ23ကာလကြာမြင့်ပြီးမှထိုငယ်သားတို့၏အရှင်သည်လာ၍သူတို့ကိုစည်ရင်းယူလေ၏အခွက်90ကိုခံတော်သူသည်ချင်းကပ်၍အခြားသောအခွက်90ကိုဆက်လျက်တခင်ကိုရောဒီအကျွန်ုပ်၌အခွင့်90ကိုအပ်ပေးတော်မူ၏အခြားသောအခွင့်90ကိုအကျွန်ုပ်အမြတ်ရပါပြီဟုလျှောက်လေ၏အရှင်ကလည်းတာဓုတစ္ဆာရှိသောငယ်သားကောင်တင်းဒီအမှုငယ်၌တစ္ဆာစောင့်လေပြီးများစွာသောအမှုအခွင့်ကိုတင်း၌ငတ်အာပေးမည်တင်းဤတခင်နှင့်အတူစည်းစိမ်ကိုဝင်စားလော့ဟုမိန်တော်မူ၏အခွင့်20ကိုခံတော်သူသည်လည်းချင်းကပ်၍တခင်ကိုယ်တော်ဒီအကျွန်ုပ်၌အခွက်20ကိုအပ်ပေးတော်မူ၏အခြားသောအခွက်20ကိုအကျွန်ုပ်အမျက်ရပါပြီဟုလျှောက်လေသောအရှင်ကတာဓုတစ္ဆာရှိသောငယ်သားကောင်တင်းဒီအမှုငယ်၌တစ္ဆာစောင့်နေပြီးများစွာသောအမှုအခွင့်ကိုတင်း၌ငံအပ်ပေးမည်တင်းဤတခင်နှင့်အတူစည်းစိမ်ကိုဝင်စားလော့ဟုမိန်တော်မူ၏အငယ်24မှ30အခွက်30ကိုခံတော်သူသည်လည်းချင်းကပ်၍တခင်ကိုရောဒီခဲရင်သောသူဖြစ်သည်နှင့်ကိုမဆိုင်မပြိုးသောအရ၌ရိပ်၍ကိုမဖြန့်မကျဲသောအရ၌ဆုသိမ့်တတ်သည်ကိုအကျွန်ုပ်သိ၍ကြောက်သောကြောင့်အခြားသို့တွား၍ကိုရောဤငွေအခွက်30ကိုမြေ၌ဝှက်ထားပါပြီ။ယခုကိုရောဤဥစ္စာရှိပါသည်ဟုလျှောက်၏။အရှင်ကလည်းသုံးညပြင်းရသောငယ်သားငါသည်ကိုမဆိုင်မပြိုးသောအရ၌ရိပ်၍ကိုမဖြန့်မကျဲသောအရ၌စုသိမ့်သည်ကိုတင်တိသည်မှန်လျင်ငှက်ငွေကိုပွဲစားလက်သို့အာရမည်ထိုတို့အလျင်ငါပြန်လာသောအခါငွေရင်းနှင့်အတိုးကိုရနိုင်၏ထိုကြောင့်အခွက်30ကိုထိုသူ၏လက်မှနှုတ်ကြအခွက်100ရှိသောသူကိုပေးကြအကြောင်းမူကားအချင်းသူသည်ရတတ်၏ထိုသူ၌ကြွယ်ဝပြည့်စုံစေခြင်းဟာပေးအုံးမည်အချင်းသူသည်ဆင်းရဲ၏ထိုသူ၌ရှိသည်များကိုပင်နှုတ်လိမ့်မည်အသုံးမရသောထိုငယ်သားကိုငူချွေးခြင်းအံသွာခဲချခြင်းရှိရာပြင်းအယက်မှုံမိုက်သည်သို့နှင်ထုတ်ချလိုက်ကြဟုစီရင်တော်မူ၏ အငယ်31မှ33လူသားသည်မိမိဘုံအာနုဘော်ကိုဆောင်လျက်တန်ရှင်းသောကောင်းကင်တမန်များအချံယံတို့နှင့်တကွကြွလာတော်မူသောအခါဘုံရှိသောပလင်တော်ပေါ်မှထံ၍ရှေ့တော်၌လူမျိုးအပေါင်းတို့ကိုစုဝေးစေသဖြင့်တိုးတင်းသည်တိုးနှင့်စိတ်တို့ကိုတခြားစီခွဲထားသကဲ့သို့လူအပေါင်းတို့ကိုအတီးချားခွဲ၍တိုးတို့ကိုလက်ရတော်ပဲ့စိတ်တို့ကိုလက်ဝဲတော်ပဲ့၌ထားတော်မူလတံအငယ်34မှ40ထိုအခါလက်ရတော်ပဲ့၌ရှိသောသူတို့အားမင်းကြီးကငါခမည်းတော်ထံကောင်းချီးမင်္ဂလာကိုခံသောသူတို့ကဘာဥကပင်တင်တို့အဖို့ပြင်ဆင်သောနိုင်ငံကိုလာ၍အမွေခံကြလောအကျော်မူကားငါသည်မွတ်သိမ့်သောအခါတင်တို့သည်ကြွေးကြ၏ငါသည်ရင်ငတ်သောအခါတင်တို့သည်တောက်ဖို့ပေးကြ၏ငါသည်ဧည့်သည်ဖြစ်သောအခါတင်တို့သည်ဧည့်သည်ဝတ်ကိုပြုကြ၏ငါသည်အဝတ်အချီးစီးရှိသောအခါတင်တို့သည်အဝတ်နှင့်ဖုံးလွှမ်းကြ၏ငါသည်အနာရောဂါဆွဲသောအခါတင်တို့သည်ကြည်ရှုပြုစုကြ၏ငါသည်ထောင်ထဲမှနေရသောအခါတင်တို့သည်ငှက်ထံသို့လာကြ၏ဟုမိန့်တော်မူလျှင်ဖြောက်မတ်သောသူတို့ကသခင်ကိုယ်တော်ဒီမွတ်တိတ်တော်မူသည်ကိုအဘယ်အခါ၌ကျွန်ုပ်တို့သည်မြင်၍ကိုရော့ကိုလှုပ်ကြွေးပါသနည်းရေငတ်တော်မူသည်ကိုအဘယ်အခါ၌ကျွန်ုပ်တို့သည်မြင်၍ကိုရော့ကိုတောက်ဖို့ပေးပါသနည်းအဲ့သည်ဖြစ်တော်မူသည်ကိုအဘယ်အခါ၌ကျွန်ုပ်တို့သည်မြင်၍အဲ့သည်ဝတ်ကိုကိုရော့အားပြုပါသနည်းအဝတ်ချီးစီးရှိတော်မူသည်ကိုအဘယ်အခါ၌ကျွန်ုပ်တို့သည်မြင်၍ကိုရော့ကိုအဝတ်နှင့်ဖုံးလွှမ်းပါသနည်းအနာဆွဲတော်မူသည်ကို၎င်းထောင်ထဲမှနေတော်မူသည်ကို၎င်းအဘယ်အခါ၌အကျွန်ုပ်တို့သည်မြင်၍အထံတော်သို့ရောက်ပါသနည်းဟုပြန်၍လျှောက်ကြတော့မင်းကြီးကငါအမှန်ဆိုသည်ကားတင်တို့သည်ဤသူသည်ဟုသောငါညီတို့တွင်အငယ်ဆုံးသောသူတစ်ယောက်အားပြုကြသမျှတို့ကိုငါအားပြုကြပြီဟုပြန်၍မိန့်တော်မူလတံအငယ်51မှ56ထိုအခါလက်ဝဲတော်ပင်၌ရှိသောသူတို့အားမင်းကြီးကကျင်ချင်းကိုခံရသောသူတို့မာနနှင့်သူ၏တမန်တို့အဖို့ပြင်ဆင်သောသာဝရမိခဲတို့ငါထံမှခွာသွားကြလောအကြောင်းမူကားငါသည်မွတ်သိမ့်သောအခါသင်တို့သည်မကြွေငါသည်ရင်ငတ်သောအခါသင်တို့သည်တောက်ဖို့မပေးငါသည်ဧည့်သည်ဖြစ်သောအခါသင်တို့သည်ဧည့်သည်ဝတ်ကိုမပြုငါသည်အဝတ်ချီးစီးရှိသောအခါသင်တို့သည်အဝတ်နှင့်မဖုံးမလွှမ်းငါသည်အနာရောဂါဆွဲသောအခါ၌၎င်းထောင်ထဲမှနေရသောအခါ၌၎င်းသင်တို့သည်မကြည့်ရှုမပြုစုကြဟုမိန့်တော်မူလျှင်ထိုသူတို့ကသခင်ကိုတော်သည်မွတ်သိမ့်တော်မူခြင်းရင်ငတ်တော်မူခြင်းဧည့်သည်ဖြစ်တော်မူခြင်းအဝတ်အချီးစီးရှိတော်မူခြင်းအနာဆွဲတော်မူခြင်းထောင်ထဲမှနေတော်မူခြင်းတို့ကိုအကျွန်ုပ်တို့သည်အဘယ်အခါ၌မြည်၍ကိုတော်ကိုမပြုစုမလုပ်ကြွေးဘဲနေပါသနည်းဟုပြန်၍လျှောက်ကြတော်မင်းကြီးကငါမှန်ဆိုသည်ကားတင်တို့သည်ဤသူတို့တွင်အငယ်ဆုံးသောသူတယောက်အားမပြုသမျှတို့ကိုငတ်အားမပြုကြပြီဟုပြန်၍မိန့်တော်မူလတံထိုသူတို့သည်ထာဝရအပြစ်တံခံရသော၎င်းဖြောက်မတ်သောသူတို့မူကားထာဝရအသက်ရှင်ရသော၎င်းတွားရကြလတံဟုမိန့်တော်မူ၏